ရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်တွေကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်နာမှာဒီနေ့မနက်ပိုင်းကပောက်ကွဲပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။လေဆိပ်နာကလုံခြုံရေးစခန်းတစ်ခုအပေါ်တယောက်ယောက်ကဘုံနဲ့လှမ်းပစ်ပောက်ခွဲခဲ့ပြီးတဲ့နောက်လုံခြုံရေးတွေကပစ်ခတ်ခဲ့တာလို့အခင်းဖြစ်တဲ့နားမှာနေတဲ့သူကပြောပါတယ်။ပစ်ခတ်မှုကြောင့်လူငယ်အမျိုးသားတယောက်သေဆုံးခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးထားပါတယ်ရှင်
။ရန်ကုန်မြို့မင်္ဂလာတုံမြို့နယ်မှာရှိတဲ့ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်နာမှာဒီဇင်ဘာလ21ရက်နေ့ဒီကနေ့မနက်9နာရီကျော်လောက်ကအသေးစားပောက်ကွဲမှုပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ရန်ကုန်လေဆိပ်နဲ့တိတ်မဝေးတဲ့ဆယ်မိုင်ကုန်းထိန်သားကလုံခြုံရေးကင်းစခန်းရှိတဲ့နေရာကိုဘုံးနဲ့လာပစ်တဲ့အတွက်ပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့လုံခြုံရေးယူထားတဲ့တပ်ဖွဲ့တွေဘက်ကတနက်နဲ့15ချက်ထက်မနည်းပစ်ခတ်တာကြောင့်လူငယ်အမျိုးသားတအူအဲ့ဒီနားမှာပွဲချင်းပြီးပြီးတော့အသက်ဆုံးသွားတယ်လို့အဲ့ဒီနားမှာနေသူကအခုလိုပြောပြပါတယ်
။ကျွန်တော်ဖြစ်ပြီးမှအဲ့ဒီနေရာကိုလည်းအချိန်နဲ့တွဲကြည့်တာဆိုတော့အဲ့ဒီတုန်းကတော့ဒီကားတွေနဲ့ပေးရတယ်။နည်းလမ်းပေါ်မှာစစ်တပ်စေးတာလောက်ပဲရှိကြတာပေါ့။အဲကျွန်တော်တို့ဘေးကိုမေးကြည့်တလို့ဆိုရင်အဲ9နာရီကျော်လောက်ပေါ့နော်9နာရီ15ဝန်းကျင်အဲ့ဒီလောက်ပဲရှိမှာ။အနာမှာအတန်ကြားလို့တွဲကြည့်တော့ဘုံပြစ်ခံတယ်လို့ပြောတယ်။ပြီးတော့ပြစ်ကြတာဟွာလို့ရှိတယ်။15ချက်ကျော်လောက်တော့ရှိတယ်ပေါ့နော်ပြစ်တာ။ပြန်လည်ပြစ်တာမဟုတ်ဘူးဘက်ပဲပြစ်တာပေါ့နော်။ကောင်လေးဘက်ကဒီဘုံတစ်လုံးပဲလာပြစ်သွားတာပေါ့နော်။ပြစ်ပြီးတော့ဟိုဘက်နေလှမ်းပြစ်တယ်ပြစ်တဲ့ဒီကင်းတဲ့နေလှမ်းပြစ်တာပေါ့။ကျင်းနဲ့လမ်းပြတော့ထိပါတယ်ထိတဲ့ဟာကမှထပ်ပြတာထိပြောကောင်လဲသွားတဲ့အချိန်မှာဝိုင်းပြတော့ဟိုအဲ့ဒီနာမှာပေါ်ကြီးပြင်းတိတ်တယ်လို့တော့ပြောတယ်ဒါပေမဲ့အဲ့ဒီလူကဟိုဘုန်းကပြတဲ့လူလားဘယ်လိုလဲဆိုတာတော့ဟိုဘယ်သူမှတော့မသိဘူးပါနော်သူကတော့ခံမှန်းထိသွားလို့လဲသွားတယ်ထပ်ပြတယ်တိတ်တော့မှလားဒါဘုန်းပြတဲ့လူသူခံမှန်းပြောကြတာပဲရှိတာ
ပောက်ကွဲမှုအတွင်းမှာတေဆုံးထိခိုက်မှုရှိသလားဘလောက်တိုင်းတာအပြည့်စီးဖြစ်ခဲ့တယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးသူဟာလည်းဘုံကိုလာပစ်တဲ့သူဟုတ်မဟုတ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။အခုလိုပောက်ကွဲပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ double cap စစ်ကားတွေရောက်လာပြီးတော့လမ်းတွေကိုပိတ်ဆို့ပြီးစစ်ဆေးခဲ့တယ်လို့ဒေသခံကပြောပြပါဗျ
။ချစ်ပြချင်းကိုသူကလမ်းပိတ်လိုက်တယ်။ပြီးတော့ကျွန်တော်ရှစ်မိုင်ပဲဆိုရင် DC ကားတွေဆင်းလာတယ်။ဆင်းပြီးတော့လမ်းပိတ်ပြီးတော့ဟိုဘာနိုင်ဝလာတော့ဆစ်လိုက်ကြပါတော့။ဆစ်ပြီးတော့ဟိုဟာအဲ့ဒီစနေရက်ချိန်မှာအလောင်းလာကောက်ပါလေကောက်ပြီးတော့လမ်းပြန်ဖွင့်ပေးလိုက်တယ်ကျွန်တော်တိတက်လာတော့
ဆီယနာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့လက်နက်ကင်စန့်ကျင်လှုပ်ရှားမှုတွေရှိနေတဲ့မြန်မာနိုင်ငံမှာအခုလိုမျိုးဖောက်ခွဲပစ်ခတ်တိုက်ခတ်မှုတွေကမကြာခဏဆိုသလိုဖြစ်နေတာပါစစ်တပ်လုံခြုံရေးတင်းကျပ်တဲ့ရန်ကုန်ပြည်ပဆိုင်ရာလေဆိပ်နားမှာလုံခြုံရေးတွေပေါ်တိုက်ခတ်မှုကတော့အခုကပထမဆုံးအကြိမ်လို့ပြောလို့ရနိုင်ပါတယ်ရှင်